အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပိပုတ်ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီညတော့ဖွဲ့စည်းပုံဥပဒေနဲ့ပတ်သက်လို့ကြည့်အောင်ပါ။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးကိုမပြင်ဆင်ဖို့ဖွဲ့စည်းပုံပြင်ဆင်ရေးအကောင့်ထက်ဖို့ဆောင်ရွက်မှုကော်မတီကနေအဖွဲ့အတွင်းအများဆန္ဒနဲ့လျှို့ဝှက်ဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုလွှတ်တော်ကိုယ်စားလှယ်တွေအားလုံးမဲခွဲဆုံးဖြတ်နိုင်ဖို့ဒီနှစ်ကုန်ပိုင်းလောက်ပြည်ထောင်စုလွှတ်တော်မှာတင်သွင်းသွားဖို့လည်းရှိပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါရှင်
။ပုံမှန်59စာလုံးနဲ့ပတ်သက်လို့ဒီရက်ပိုင်းအတွင်းဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအကောင့်ထက်ဖို့ဆောင်ရွက်မှုကော်မတီဝင်တွေကြားသဘောထားကောက်ယူရမှာအဖွဲ့ဝင်32ဦးရှိတဲ့နဲ့20ကျော်ကမပြင်ဆင်လိုဘူးဆိုပြီးဆန္ဒပေးခဲ့ကြတာပါ။ကော်မတီဝင်တွေအခုလိုဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကော်မတီဝင်တွေကိုယ်တိုင်ထုတ်ပြောခွင့်မရှိပေမဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီခေါင်းဆောင်ဦးခင်မောင်ဆွေကတော့သူကြားသိထားတဲ့အချက်တွေကိုပြောပြပါတယ်
။32ဦးထဲမှာ20ကျော်ကမတင်ရေးကိုအဆိုပြုတယ်ပေါ့။ဒီက50ကျော်စာလုံးကိုမူရင်းတိုင်ထားခြင်းနဲ့ပေါ့ဗျာ။9ယောက်ကကျင်ကျင်နေဆိုတော့ကျင်နေပေါ့ဗျာ။အဲကျန်တဲ့6ယောက်ကကြားနေလို့ပဲကြီးစားရမှာပေါ့ဗျာ။ကျွန်တော်တို့ပါတီကအဲ50ကျော်စာလုံးကိုအောက်ပိုင်းတွေကိုအကုန်ပြင်ထားတယ်ဗျာ။အဲ့ဒီကျတော့ကျွန်တော်တို့တော့တင်ပြီးသားပါကျွန်တော်တို့ကိုယ်တိုင်လည်းပြောပြီးသားပါ
ဖွဲ့စည်းပုံဥပဒေသုံးသပ်ရေးကော်မတီရဲ့ဒီဆုံးဖြတ်ချက်ကို2014ခုအကုန်ပြည်ထောင်စုလွှတ်တော်မှာတင်သွင်းနိုင်ဖို့မျှော်လင့်ထားပြီးအဲ့ဒီမှာလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့ဆုံးဖြတ်ချက်ကိုခံယူသွားမှာဖြစ်ပါတယ်ဒီကော်မတီထဲမှာပြည်ခိုင်ဖြိုးပါတီလွှတ်တော်ကိုယ်စားလှယ်73ဦးတက်မတော်သားကိုယ်စားလှယ်9ဦးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်2ဦးနဲ့အခြားပါတီနဲ့တိုင်းသားကိုယ်စားလှယ်9ဦးစုစုပေါင်း32ဦးပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်အမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့သူတွေဘက်ကတော့ပုံမှန်59စာလုံးကိုပြင်ဆင်လိုတဲ့သဘောမရှိဘူးလို့ဖွဲ့စည်းပုံဥပဒေသုံးသပ်ရေးကော်မတီအဖွဲ့ဝင်ရခိုင်တိုင်းသားခေါင်းဆောင်တူဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ
်ဥပမာဆိုပါတော့ဗျာအမျိုးသားရေးစိတ်ဓာတ်အမတန်ပြင်းထန်တဲ့သဝန်းကျင်မျိုးမှာလို့ပြင်59စာလုံးကိုပြင်ဖို့ခက်ခဲပါတယ်အဲ့တော့59စာလုံးမှာကတ်ပတ်ချက်တချို့ကနိုင်ငံခြားသားကိုအင်ထောင်ပြုခြင်းနော်သူတကယ်အင်ထောင်ဖက်မကွေလွန်သွားပြီးလျင်ဆိုတာမျိုးနဲ့ကျွန်တော်တို့ပါတီဘက်ကတော့ပုံသက်ပါတယ်တကယ်လို့များသာသမင်အထိနော်ဒီယူသွားခဲ့ရင်လည်းသာသမင်တွေရဲ့အင်ကောင်ဖက်အထိတို့ဖြင့်နော်ဒီပုံမှောက်ကိုမဆွေးဆန့်သင့်သေးဘူးလို့မဆွေးဆန့်သင့်ဘူးလို့ကျွန်တော်တို့ပုံသက်ပါတယ
်တကယ်တော့ပုံမှန်59စာလုံးဟာ NLD ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်သမရမဖြစ်နိုင်ရေးအတွက်အတားအဆီးတစ်ခုဖြစ်နေတယ်လို့သုံးသပ်ကြပါတယ်ဖွဲ့စည်းပုံဥပဒေသုံးသပ်ရေးကော်မတီမှာပါတဲ့ NLD ပါတီကိုယ်စားလှယ်ဦးဝင်းမြင့်ကတော့ဒါဟာလူပုဂ္ဂိုလ်တူအတွက်ရည်ရွယ်ပြင်ဆင်နေတာမဟုတ်ဘူးလို့သူတို့ပါတီရဲ့သဘောထားကိုရှင်းလာပါတယ်
။ဒီ59စာလုံးကသာဒီမိုဒီချင်းချင်းနဲ့မညီလို့ပြင်ခိုင်းတာဗျ။ဒီ49နဲ့ဖွဲ့စည်းအုပ်ချုပ်ပုံချင်းကဥပဒေမှာလည်းဓာတ်မျိုးမပါခဲ့ဘူးဗျာ။84ခုနဲ့မြန်မာဆိုတဲ့လမ်းစဉ်ပါတီရဲ့ဖွဲ့စည်းပုံမှာလည်းဓာတ်မျိုးမပါခဲ့ဘူးဗျာ။နိုင်ငံတကာဖွဲ့စည်းပုံတွေမှာလည်းဘယ်ဖွဲ့စည်းပုံမှာဓာတ်မျိုးမပါဘူးဗျာ။ဒီက59စာလုံးကဘလို့ကြောင့်လဲဒူဒူတယောက်ကိုတက်တက်ကြီးကြီးဝေပြီးတော့ထဲ့ထားလို့ဖြစ်နေတယ်လေအဲ့တော့ကျွန်တော်တို့ကဆွေးနွေးတဲ့အခါကျတော့လူဒူတယောက်ကိုကြီးဝေပြီးဟိုမှဖြုတ်ဆီကျွန်တော်ဆွေးနွေးတယ်လို့လူတွေကပြောကြတယ်အမှန်လူဒူတယောက်ကိုကြီးဝေပြီးဖြုတ်ဆီကျွန်တော်မဟုတ်ဘူးလားအာသူ့ရဲ့သားသမီးအသားသမီးကယူတယ်ဟာလည်းဇနီးမိန်းမအိုက်တန်ကန်ရှင်ရဲ့ဟိုဘောကချွေးမတမက်တွေဒီလိုက်ပြီးတော့ဗျာဒါကြီးကရှောက်ပြီးတော့ထဲ့လာတာတော့ဘယ်မှမမဟုတ်တာကြီးအဲ့ကြောင့်မို့ကျွန်တော်တို့ကဒီမိုဂီချင်းနဲ့မညီလို့ကျွန်တော်တို့ကကျွန်တော်တို့အဖွဲ့ချုပ်ကရည်တည်ထားတာ
ကဖွဲ့စည်းပုံဥပဒေသုံးသပ်ရေးကော်မတီထဲမှာပါတဲ့ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်ဦးခင်မောင်ကြီးကတော့ပုံမှန်59စာလုံးကိုတစ်ချိန်ချင်းမှာပြင်ရမယ်လို့သူတို့ပါတီကခံယူထားပေမဲ့လက်တလောအခြေအနေမှာမဟုတ်ဘူးလို့ဆိုပါတယ
်ပြည်ခိုင်ဖြိုးပါတီရဲ့စင်ကတစ်ချိန်ချင်းမှာတော့ဒါပြင်ရမှာပဲအချိန်နည်းအချိန်ခါအမှုဒီအကြောင်းပြင်ပြောခြင်းနဲ့ထဲမှာတော့ဒါပါပါတယ်ဒီ plan မှာပါပါတယ
်အခြားဖွဲ့စည်းပုံအခြေခံဥပဒေပုံမှန်တစ်ခုဖြစ်တဲ့ပုံမှန်436ပြင်ဆင်တင့်မတင့်ဆိုတာနဲ့ပတ်သက်ပြီးဖွဲ့စည်းပုံဥပဒေသုံးသပ်ရေးကော်မတီကလာမယ့်လပိုင်းတွေအတွင်းဆွေးနွေးဆုံးဖြတ်သွားမယ်လို့ကော်မတီဝင်တွေက VOA ကိုပြောပါတယ်ခင်ဗျာ။